ကရင်ပြည်နယ်မြဝတီမြို့နယ်ရွှေခုတ်ကိုဒေသကာစီနိုလောင်းကစားမြို့တော်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲပြင်းထန်နေတာပါ။နှစ်ရက်အတွင်းစစ်ကောင်စီတပ်ရဲ့လက်အောက်ခံနေကြားဆောင်ပီဂျီရဲ့စခန်းကိုငါးခုကိုဘူအေစေဝါဦးဆောင်တဲ့လိုင်းယွန်းဘက်တလီယံပြူဟာစစ်ကြောင်းနဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ဖျက်ဆီးနိုင်ခဲ့ပြီဆို
ဖွဲ့တာပေါ့နော်အဲ့ဒါမီကျူဖြစ်စီလိုက်တယ်အဲ့တခြားကူပေါင်းဖွဲ့တွေလည်းပါတယ်ကျွန်တော်တို့ဒီကော့ပိုရာစီကြောင်းလည်းပါတယ်ခြေကုတ်ကူမှာဒီ BTS စခန်းတွေပေါ့ BTS က BTS ကအကျိုးစားပေါ့အကျိုးစီးပွားပြီးတော့ကိုကျိုးစီးပွားဆံနေတယ်အဲ့ဒါတွေကဟိုဒီဆက်ကားစားနဲ့ပူပေါင်းပြီးတော့အဲ့တော့ဟိုမူရစီဝါကိစ္စလူကုန်ကူးရဲ့ကိစ္စလက်လက်ရောင်းဝယ်ရေးကိစ္စအဲ့ဒါတွေကအများတန်းလို့သူတို့ချိန်မှာရှိနေတာအဲ့ဒါတွေကိုကာကွယ်ပေးနေတဲ့စခန်းတွေပေါ့အဲ့ဒီစခန်းတွေကိုကျွန်တော်တို့ကအဲ့ဒါမီကျူဖြစ်ပြီးလိုက်တယ
်။ဒီဗီလာ9ရက်နေ့ကနေ6ရက်နေ့ထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်နဲ့နေသားဆောင်တပ်ပူးပေါင်းထားတဲ့စခန်းကုန်း9ခုကိုတိုက်ပိုက်ဖြတ်စည်းခဲ့ပြီးစစ်တပ် BGF ဘက်ကနေတေဆုံးသူ85ဦးနဲ့ဒဏ်ရာရရှိသူ60ကျော်ရှိတဲ့အကြောင်းလက်နက်85လက်သိမ်းဆည်းရရှိခဲ့တဲ့အကြောင်း Lion Battalion ကထုတ်ပြန်ခဲ့ပါတယ်။ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေအနည်းချင်းရှိတယ်လို့လည်းဆိုပါတယ်။နေသားဆောင်တပ်သားတွေတေဆုံးမှုများကြောင်းBGF တစ်တုံညာတစ်ခွန်တက်ရင်မှုဒီဒီကြဆုံးမှုရှိခဲ့တယ်ဆိုပြီးနေကြဆောင်တက်သားတွေကဆိုပါတယ်ထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့မရသေးပါဘူးနေကြဆောင်တက်ကပြစ်ခတ်ဖမ်းဆီးထားတဲ့ Lion Battalion ဖွဲ့ကဒုတိယစစ်ကြောမှုကိုစစ်ကောင်စီထံကိုလွှဲပြောင်းပြီးတပ်ဖြတ်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်ပြီးတဲ့နောက်မှာတော့ရွှေကုတ်ကိုဒေသမှာတိုက်ပွဲတွေအကြီးကျယ်ဖြစ်ခဲ့ပြီးစစ်ဘေးရှောင်တွေထောင်ထဲချီပြီးထိုင်းဘက်ကိုထွက်ပြေးခဲ့ရပါတယ်တိုက်ပွဲတွေကပြင်းထန်နေသေးတာကြောင့်ဒေသခံတွေဟာနေရာရင်းကိုမပြန်ရဲကြသေးဘူးလို့လည်းဆိုပါတယ်။ပူပေါင်းတပ်ဖွဲ့တွေက BGF ထိန်းချုပ်ထားတဲ့ရွှေခုတ်ကိုဒေသထီဝါပလောထီကော်ထော်ကျေးရွာတွေအတွင်းတပ်ဆွဲနေရာယူထားတဲ့စစ်ကောင်စီစစ်တပ်နဲ့ BGF စခန်းတွေကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ရှင်။